င်္ဂလာပါရှင်လွတ်လပ်တဲ့အာရှအတန် RFA ရဲ့2024ခုနှစ်ဇူလိုင်လ23ရက်နေ့စနေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထွန်းပါရှင်ဒီနေ့ညအစီအစဉ်မှာရေကြီးလို့သခိုင်းနဲ့မကွေးတိုင်းမှာသီးနှံစိုက်ခင်းဧက2000ကျော်ပျက်စီးသွားတဲ့အကြောင်းအပါဝင်ရန်ကုန်မှာဝမ်ယောဂကူးစက်ခံရသူဦးရေ900ကျော်လာတဲ့သတင်းတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်ရှင်။စကောက်စီရဲ့လူမဆန်ရက်ဆက်တဲ့လောက်ရက်တွေအတွက်ငွေကြေးထောက်ပံ့ကူညီပေးနေတဲ့ဘဟုဘဏ်ကိုနိုင်ငံတကာကတန်ခတ်ပိတ်ဆို့အရေးယူဖို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဘဟုဘဏ်အထူးအကြံပေးပေါမောက်ခမစ္စတာရှောင်းထာနယ်ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ခံအစိုးရကိုဖြုတ်ချပြီးသုံးနှစ်တာကာလအတွင်းဗဟိုဘဏ်ဟာစစ်ကောင်စီရဲ့လူထုကိုဖိနှိပ်ရမှာအဓိကကျတဲ့အစိတ်အပိုင်းတစ်ခုဖြစ်နေတယ်လို့စစ်ကောင်စီလက်နက်ဝယ်ယူဖို့အဓိကပံ့ပိုးတာနိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေကိုရှောင်ရှားနိုင်ဖို့အကူအညီပေးတာတွေလုပ်နေတယ်လို့သူကထောက်ပြပါရှင်ရန်ကုန်တိုင်းကမြို့နယ်တချို့မှာဝမ်ပြက်ဝမ်ရှော်ယောဂကြောင့်ဇူလိုင်လ6ရက်နေ့ကနေ12ရက်နေ့မနေ့ကအထိဆေးရုံတက်ကုသရသူလူနာ934ဦးထိရှိခဲ့တယ်လို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနရဲ့အစည်းအဝေးမှာဖော်ပြပါရယ်ယောဂဖြစ်သူတွေက364ဦးဆေးရုံဆင်းသွားပြီလို့လည်းဆိုပါရယ်ယောဂစတင်ဖြစ်ပွားတဲ့ဇူလိုင်လပထမပတ်အတွင်းမှာဝမ်ယောဂကြောင့်သေဆုံးသူ5ဦးအထိရှိခဲ့တယ်လို့မြို့ကန်တွေကပြောပေမဲ့စကောင်စီကတော့တည်ဆုံးသူမရှိဘူးလို့ပြောထားပါတယ်ရှင်တိုက်ပွဲတွေကြောင့်မန္တလေးတိုင်းမိုးကုတ်မြို့နယ်ကနေမိုးကုတ်မန္တလေးလမ်းအတိုင်းထွက်ပြေးတိမ်းရှောင်လာကြသူတွေကစစ်ဘေးဒုက္ခသည် 2,000 လောက်စင်ကူးမြို့နယ်ထဲမှာဒီနေ့အထိဆက်လက်ပိတ်မိနေပါတယ်ဆိုင်ကယ်နဲ့ထွက်လာကြသူတွေကိုဂိတ်တွေဖွင့်ပေးလို့မန္တလေးမြို့အထိရောက်ရှိသွားပြီးတော့ကားအစီးရေ400ခန်းကတော့ရွှေပြည်နဲ့လက်ပံလှရွာတွေအနီးမှာဆက်လက်ပိတ်မိနေတာပါမိုးကုတ်ကထွက်လာသူတွေထဲမှာနာမကျန်းဖြစ်နေသူတွေနဲ့တနတ်ဒဏ်ရာရထားတဲ့စစ်ဘေးဒုက္ခသည်တချို့ပါပြီးသူတို့ကိုဆေးကုသနိုင်ဖို့အတွက်ထွက်ခွာခွင့်ပေးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရှင်မန္တလေးတိုင်းမရိယာမြို့နယ်မှာစစ်ကောင်စီတပ်ကမနေ့ကနဲ့ဒီနေ့နှစ်ရက်ဇက်တိုက်လေရင်နဲ့ဘုံကျဲတာဒရုန်းနဲ့တိုက်ခိုက်တာတွေကြောင့်ဒေသခံ6ဦးသေဆုံးပြီးတော့4ဦးဒဏ်ရာရထားတယ်လို့လေကြောင်းတိုက်ခိုက်မှုတွေကိုစောင့်ကြည့်နေတဲ့ Wildlife Information Network အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီနေ့မနက်တနားရီဝန်းကျင်မှာမရရမြို့နယ်အရှိချမ်းတန်းကုန်းရွာနဲ့ကျွန်းပင်ရွာကိုစစ်ကောင်စီတပ်ကဇက်တိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်ကျွန်းပင်ရွာကဒေသခံ3ဦးသေဆုံးခဲ့ပြီးတော့2ဦးဒဏ်ရာရခဲ့ပါတယ်။မနေ့ကညပိုင်းမှာလည်းဇီးဖြူပင်ရွာနဲ့တန်ငါတောင်ရွာအနီးမှာအုပ်လုပ်ငန်းနေရာကိုစစ်ကောင်စီတပ်ကဒရုန်းနဲ့ဘုံသီးချတိုက်ခိုက်တာကြောင့်မိသားစုဝင်3ဦးသေဆုံးပြီးတော့ဒေသခံ2ဦးဒဏ်ရာရခဲ့ပါတယ်ရှင်။အေယာဝရီမြစ်အထက်ပိုင်းမှာရေကြီးနေပြီးတော့မြစ်လယ်ပိုင်းနဲ့မြစ်အောက်ပိုင်းကမြို့ခုနှစ်မြို့မှာလည်းမကြခင်စိုးရိမ်ရေမှတ်ကိုရောက်ရှိလာနိုင်တယ်လို့စစ်ကောင်စီရဲ့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒီနေ့ထုတ်ပြန်ပါတယ်။ဒီနေ့မနက်6နာရီခွဲအချိန်တိုင်းတာချက်အရမင်းဘူးမကွေအောင်လံကြည်စိတ်တာဟင်းသရနဲ့ဇလွန်မြို့တွေမှာ ARI မြစ်ရည်ဟာစိုးရိမ်ရေမှတ်နာရောက်နေပြီးတော့နောက်3နာရီကနေ2ရက်အတွင်းအဲ့ဒီမြို့တွေရဲ့စိုးရိမ်ရေမှတ်တွေကိုရောက်ရှိမယ်လို့ပြောထားပါတယ်။လက်ရှိမှာ ARI ချင်းတွင်းနဲ့ဒုထဝရီမြစ်တွေရေမြင့်တက်နေလို့မြို့ပေါင်း19မြို့ဟာစိုးရိမ်ရေမှတ်အထက်ကျော်လွန်ပြီးတော့ရေကြီးနှစ်မြုပ်နေပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုဆက်လက်ထုတ်လွှင့်ပါမယ်ရှင်။ချင်းတွင်းနဲ့ ARI မြစ်ရေကြီးရေလျှံနေလို့စစ်ဘေးတန်ခံနေရတဲ့သခိုင်းနဲ့မကွေးတိုင်းမှာရိတ်သိမ်းကန်ပြီးသီးနှံစိုက်ခင်းဧက2000ကျော်ပျက်စီးဆုံးရှုံးခဲ့ရပြီးတော့ဒေသခံတွေဒပူပေါ်ဒပူဆင့်ဖြစ်နေကြရပါတယ်။ကိုရဲစီသူကပြောပြမှာပါရှင
်။ချင်းတွင်းနဲ့ ARI မြစ်ရေကြီးရေလျှံမှုကြောင့်သခိုင်းတိုင်းကနီမြောင်ဆလင်းကြီးနဲ့မကွေးတိုင်းကရေစကြိုစတဲ့မြို့နယ်လေးခုမှာရေသိန်းကနီးတီးနှံစိုက်ကင်း2000ကျော်နဲ့ကွန်းကြံ900ကျော်ရေဝင်နစ်မြုပ်ပျက်စီးခဲ့တယ်လို့ဒေသခံတွေက ဇူလိုင်လ23ရက်နေ့မှာပြောပါတယ်ဒီဒေသတွေမှာတိုက်ပွဲတွေကြောင့်အရင်ကတည်းကစစ်ဘေးဒုက္ခသည်တွေရှိနေတယ်လို့လက်ရှိမှာရေဘေးထက်ကျုံရတာဖြစ်ပြီးစားဝတ်နေရေးအတွက်စိုက်ပျိုးထားတဲ့တည်နံတွေပါထပ်မံဆုံးရှုံးရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတာပါချင်းတွင်းမြစ်နယ် ARD မြစ်ဆုံတဲ့နေရာဖြစ်တဲ့စကိုင်းတိုင်းမြောင်မြို့နယ်နဲ့ရေတကြုံမြို့နယ်မှာတည်နံပြက်စီးမှုအများဆုံးဖြစ်ပြီးအဲ့ဒီနှမျိုးနယ်ထဲမှာတင်စိုက်အီက2000နီးပါးရေဝင်နှင်းမြုပ်ခဲ့တာပါရေကြီးမှုကြောင့်ရေသိန်းကနီးမပယ်ပဲဒီစိမ့်နဲ့နှမ်းကင်းတွေလည်းပျက်စီးကုန်တာလို့မြောင်မြို့နယ်မှာနေထိုင်တဲ့ဒေသခံတူက RFA ကိုပြောပါတယ
်နေ့စဉ်နဲ့တာရေဝင်တဲ့နေရာရှိပြီမဲ့ဒါရေရုတ်တရက်ကြီးဝင်တာဖြစ်တဲ့အတွက်ဟိုကြိုတင်စီမံနိုင်မှုမရှိလိုက်ဘူးပေါ့ရင်းမဲ့ပြီးတော့ကျွန်တော်တို့ကစကူချင်းကြံပြန်မှာဟိုရေကဝင်သွားလာဆိုတော့တို့ရဲ့ရင်းနှီးမြှုပ်နှံမှုတွေဆုံးရှုံးတာပေါ့။နောက်တဲ့ဒီကတိတာမှာအမိပေးတင်ထားတာလည်းဖြစ်တဲ့အတွက်ဒီစာရွေးတစ်ခုပဲတို့မှမိခိုးကြရှိရမယ်
။အဲ့ဒီနှမျိုးနယ်ထဲမှာရှိတဲ့ရွာပေါင်း100ခန့်မှာထိခိုက်ခံစားနေရတယ်လို့လည်းသူကဆိုပါတယ်။ကဏီမြို့နယ်မှာတော့ချင်းတွင်းမြေဘေးကရွာပေါင်း90ကျော်မြေကြီးဖုံးလွှမ်းနေဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီမှာတော့ပျက်စီးဆုံးရှုံးသွားတဲ့တီးနံဆိုင်ကင်းကဧက1000ထက်မနည်းရှိနေတယ်လို့ရေဘေးဒုက္ခသည်အရေးကူညီပေးနေတဲ့ကဏီဒေသခံကိုပြည့်အောင်နိုင်က RFA ကိုပြောပါတယ်။
မြေအကြီးကနည်းနည်းကျတယ်အဲကျတယ်ဆိုတော့ဒီမဲ့လို့လည်းပဲရှင်းနေမြကန်းပြီးဝဲရမှာရှိနေရဲ့ကဏီမျိုးနဲ့တွင်မှာရှိကြွားပါလေကဒေသခံတွေရဲ့စိုက်ခင်းတွေပေါ့အဓိကတော့မြေပဲနှမ်းပဲခြင်းကိုအဲ့အလားတည်းရဲ့ရေကြီးမြင့်မြတ်မှုဒဏ်တွေကိုခံနေရတယ်ပေါ့
စကိုင်းတိုင်းစလင်းကြီးမြို့နယ်မှာတော့ရှင်းနေမြဘေးကရွာပေါင်း23ရွာမှာဇူလိုင်လပထမအပတ်ကစလို့ရေကြီးရေရှမ်းဖြစ်နေတာပါအဲ့ဒီမှာတော့စပားစိုက်ခင်းဧက2000ကျော်နဲ့ကွန်းကြံ900ခန့်ရည်နှင်းမြို့ပျက်စီးခဲ့ပါတယ်။စလင်းကြီးမြို့နယ်ကဒေသခံတွေဟာစစ်ပေးတိတ်ဆောင်ရင်းစိုက်ပျိုးရေးကိုအားကိုးနေရတာပါ။တီးနံဆိုင်ကင်းတွေမှာရင်းနှီးထားသမျှဆုံးရှုံးသွားလို့ပြန်လည်ထူထောင်ဖို့ခက်ရင်နေတယ်လို့ကွန်းဆိုင်တောင်သူတို့ကပြောပါတယ်
။ညီမတို့ဆိုရင်ကွန်းနဲ့ပဲအသက်မွေးဝမ်းကြောင်ယူရတာများတယ်လေ။တချို့တောင်သူတွေလည်းရှိပါတယ်။ကောက်ပဲတီးနံနေလေဆုံးရှုံးကြတယ်။ခုလိုစပားဆိုလည်းလုံးလုံးဆုံးဆုံးထားတာတွေရောရှိတယ်ချင်းခုခေတ်တန်ကျင်းနဲ့ဆိုရင်ပေါ့တော့တထောင်ကို360 90လောက်ကုန်နေချင်းဒီလိုဆစ်ဆောင်နေတဲ့ပုံစံမျိုးနဲ့ဆိုဘယ်စည်းဝါးရက်လုံးနိုင်မှာတော့အဲဆိုတော့ကြတော့ပြန်ပြီးတော့ထူထောင်ဖို့ဆိုတာလည်းတော်တော်ခဲရင်းပ
ါဒီအခြေအနေတွေနဲ့ပတ်သက်လို့အသေးစိတ်သိနိုင်ဖို့စစ်ကောင်စီရဲ့သတိတိုင်းနဲ့မကွေးတိုင်းပြောခွင့်ရသူတွေထံ RFA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြစ်ဆိုတာမရှိပါဘူးဇွန်လကုန်ပိုင်းကဆက်လို့နိုင်ငံတော်ရေကြီးရေရှမ်းမှုတွေကြောင့်လူတောင်းတဲ့ချီရွှေပြောင်းနေရတာနေအိမ်တွေမျောပါပျက်စီးတာစိုက်ခင်းတွေပျက်စီးတာတရားကျကြပြီးကုံတွယ်ရေးလမ်းကြောင်းတွေပြတ်တောက်တာနဲ့လူသေးဆုံးမှုတွေထိရှိခဲ့ပါလေခင်ဗျာ
RFA ရဆက်လက်ထုတ်လွှင့်နေပါတယ်ရှင်ရှမ်းပြည်မြောက်ပိုင်းမှာတိုင်းသာလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ TNN နေနဲ့ SSPP SSA တို့ကြားထိတွေ့မှုတွေရှိနေပြီးတော့အပြန်အလှန်ဆွဆွဲချက်တွေရှိနေပါတယ်ဒါကိုပြည်အောင်စုနိုင်ငံရေးဆွေးနွေးမှုညှိနှိုင်းရေးကော်မတီ FPNCC ထံတင်ကြားထားပါတယ်။ဒီပေါ်တိုင်းသာလက်နက်ကိုင်အဖွဲ့တချို့ရဲ့သုံးသပ်ချက်တွေကိုကိုကျော်လွင်တင်ပြထားပါတယ်ရှင်
။တန်းမျိုးသားလက်မျိုးရေးတမတော် TNNA အပါအဝင်မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ရဲ့တကြပြန်10 20ခွန်ဆက်စင်ရေးကိုရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တမတော် SSPP SSA တပ်ဖွဲ့တွေကရွေကြိုက်ရှိရှိနောက်ဆက်နေတာကြောင့်ကက်ကွက်ကြောင်းနဲ့ဒီလောက်ရတွေကိုထိမ့်သိမ့်ပေးဖို့တောင်းဆိုကြောင်းဂျူလိုင်လ၈ရက်နေ့ကတီယန်နန်လီကအကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဆက်စင်ရေးကို SSPP ကနောက်ဆက်နေတာကြောင့်ကန့်ကွက်တာလို့တီယန်နန်လီပြောခွင့်ရသတင်းနဲ့ပြန်ကြားရေးဌာနမှလွေးရည်ဦးကပြောပါတယ
်။ SSPP ကကျမတို့ခေါ်ဆောင်နေတဲ့ဒီဂျီတိုရီယန်နှစ်ခွဲဆက်စင်ရေးပိုင်းနှစ်ကိုဒူကာလိုက်လာနောက်ဆက်နေတာပေါ့နော်။နောက်ဆက်နေတာကနောက်ဒူကာဒီကျမတို့စစ်ကောင်စီကိုတိုက်ခိုက်နေတဲ့ချိန်မှာသူတို့ပိုင်းအလုံးကြီးနဲ့ကျမတို့ကျမတို့တွေကြားပြပြီးတော့မှတိုက်ခိုက်တာမျိုးပေါ့နော်သုံးမန်းတက်ဆောင်လာတဲ့ကားတွေကလည်းတိုက်ခိုက်တယ်လူမျိုးတက်ခိုက်မှုကြောင့်ကျမတို့အရာရှိတွေခုနဦးတိမ်ဆုံးသွားတယ်တသား20ကျော်ပဲဖမ်းဆီးခေါ်ဆောင်သွားတယ်နေပြီးတော့မှကျမတို့ကိုဒီလူဦးတော်လည်ရေးတွေပါဝင်လို့မရအောင်စစ်ကောင်စီကိုတိုက်ယူလို့မရအောင်ကူညီရဖြစ်ပါတ
ယ်တရားနယ်ဆွဆွဲချက်တွေနဲ့ဝတ်တက်ဖွဲ့ကိုအကူအညီတောင်းတာနဲ့ပတ်သက်ပြီး SSPP တာဝန်ရှိသူတွေကိုဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးဇူလိုင်လ9ရက်နေ့က SSPP ထုတ်ပြန်ချက်မှာတော့ TNNA ရဲ့ဆွဆွဲချက်တွေကိုညှင်းဆို့ထားပြီးသူတို့အနေနဲ့ခုခံမှုတွေသာပြုလုပ်တယ်လို့ရည်သားထားပါတယ်။လုံခြုံရေးအရာအမိမဖော်လို့တဲ့ရှမ်းနိုင်ငံရေးလေလာသူတဦးကတော့ SSPP ကစစ်ကောင်စီကိုကူညီနေတဲ့ဆွဆွဲချက်ဟာမဖြစ်နိုင်ဘူးလို့ပြောပါတယ်
။အနေလုံးအနေနဲ့ရတော့သူကဟိုမိဖက်အနေနဲ့ဟိုစစ်တပ်ကတတ်တဲ့ဖြေလို့မရအောင်လို့ထောက်ပို့လမ်းကြောင်းတွေတုံးလို့မရအောင်လို့လေယာဉ်စီတွေသွားလို့မရအောင်တော့သူပိတ်ထားပေးတဲ့တဘောမျိုးရှိတယ်ပေါ့နော်
လက်ရှိမှာနှစ်ဖက်ခေါင်းဆောင်တွေဆွေးနွေးပြောဆိုတာတွေရှိသလို FBNCC မှာနှစ်ဖက်ထိတွေ့မှုတွေကိုဖြေရှင်းပေးဖို့တောင်းဆိုထားပြီးဘယ်လိုဖြေရှင်းဆောင်ရွက်ပေးမလဲဆိုတာပြန်လည်အကြောင်းပြန်တာမရှိသေးဘူးလို့လည်းလွေးရည်ဦးကပြောပါတယ် SSPP ခေါင်းဆောင်တွေကိုတကြောပြန်10 28စစ်စင်ရေးမတိုင်ခင်ကအစည်းအဝေးလုပ်ပြီးစစ်စင်ရေးမှာပါဝင်ဖို့ကြိုးပမ်းခဲ့ပြီးမဲ့အစင်းသိမဖြစ်သေးကြောင်းပြောဆိုခဲ့တယ်လို့လည်းဒီအနယ်လေးထောက်ပြန်ချက်မှာရည်သားထားပါတယ်။အဲ့ဒီနေ့ညနေမှာပဲဒီဘောမျိုးနယ်မှာစစ်တုံးပန်းတွေကိုတော့ရောက်ပို့ဆောင်တဲ့ဒီအနယ်လေးကားကို SSPB ဘက်ကပြစ်ခတ်တာကြောင့်ဒီအနယ်လေးဒီဘောမျိုးနယ်မှုနဲ့စစ်တုံးပန်းတွေဦးတည်ဆုံးခဲ့တယ်လို့လည်းရည်သားထားပါတယ်။ SSPB ကလည်းဒီအနယ်လေးတပ်ဖွဲ့ဝင်တွေကိုကုညီထိုင်းချောင်းပြဖို့ Water Fact ကိုအကူအညီတောင်းတဲ့စာကိုဇူလိုင်လ6ရက်နေ့ရက်စွဲနဲ့ပြဖို့တာအွန်လိုင်းမှာပြန့်နှံ့နေပါတယ်။ဒီအနယ်လေးတပ်ဖွဲ့ဝင်တွေကဇူလိုင်လ9ရက်နေ့ကစပြီးအစီအစဉ်ရှိရှိနဲ့တစုံထုံဝင်ရောက်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေဖြစ်နေတာလို့လည်းយေတာထားပါတယ်။ SSPP နဲ့ DNN တို့ဟာမဟာမိတ်တွေဖြစ်တာကြောင့်တွေ့ဆုံညှိနှိုင်းမယ်ဆိုရင်အဆင်ပြေသွားမယ်လို့ပအိုးမြို့သားဖက်ဒရယ်ကောင်စီဥက္ကဋ္ဌဥခွန်မြင့်ထွန်းကပြောပါတယ်
။မဟာမိတ်ဖွဲ့စည်းတွေဖြစ်တဲ့အတွက်အဲ့ဒီဖွဲ့စည်းတွေကြားမှာဒီလိုဖြစ်တဲ့ပြဿနာတွေကိုညှိနှိုင်းနိုင်ဆောင်ရွက်နိုင်မယ်။အဲ့ဆောင်ရွက်မှုတွေကလည်းအောင်မြင်လိမ့်မယ်လို့ကျွန်တော်ဒီလိုယုံကြည်ထားပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမှာ DNN နဲ့ SSPP တို့ကြားနေမည်အငင်းပွားပြီးထိတွေ့တိုက်ခိုက်တာတွေမကြာခဏရှိနေပါတယ်ခင်ဗျာ
အခုနောက်ဆုံးအနေနဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေကြားဒေသခံတွေခက်ခဲကြက်တဲနေရတဲ့အကြောင်းအပါဝင် RFA ကိုပေးပို့လာတဲ့ပေးစာတွေကိုမတ်ကျူလိုင်မျိုးတင်ပြပါမယ်ရှင
်မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါတယ်ရှင်ဒီတစ်ပတ်အစီအစဉ်မှာရခိုင်ပြည်နယ်တောင်ကုန်းမြို့ကပေးစာကိုအရင်ဆုံးတင်ပြကြပါမယ်။ RFA ရေကျွန်တော်တို့ရခိုင်ပြည်နယ်မှာတိုက်ပွဲတွေစဖြစ်ကြတဲ့ကလမ်းပိတ်ထားတဲ့အတွက်စားနပ်ရိက္ခာနဲ့ဆေးဝါးတွေအလုံးနီးပါးပြက်လက်သွားတာပါ။အခုဆိုရင်ခွဲစိတ်ဖို့အတွက်မေးစည်းပေးစရာဈေးတောင်မရှိတော့ပါဘူး။ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေအနေနဲ့တိုက်ပွဲတွေကြားမှာပြေးရတဲ့အခါနိုင်တဲ့လောက်ပဲယူပြီးတော့တခြားပစ္စည်းတွေကိုအိမ်မှာပဲသော့ပိတ်ပြီးတော့ထားခဲ့ရပါတယ်။အဲ့လိုထားခဲ့တဲ့ပစ္စည်းတွေကိုတော့ဖြတ်ပြီးတော့ခိုးတာတွေအရန်ကုန်များနေပါဗျ။စစ်ကောင်စီကတော့သူတို့နဲ့မဆိုင်သလိုနေတာကြာနေပြီမို့ရခိုင်တပ်တော် AA အနေနဲ့အမြန်ဆုံးအရေးယူပေးစီခြင်းပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့စင်ဖြူဂိတ်မှာကားသမားတွေနဲ့ကုန်တယ်တွေကျုံနေရတဲ့အခြေအနေတွေအကြောင်းပြောပြလာတဲ့စာကိုတင်ပြပါမယ်။စင်ဖြူဂိတ်ပေါက်ကနေထွက်တဲ့အန်စာတုံးကားတွေပေါ်မှာဒေတာစားတောက်ကုန်တွေကလွဲပြီးတော့တခြားကုန်ပစ္စည်းတွေတင်ခွင့်မရပါဘူး။ဒါပေမဲ့တခြားပစ္စည်းတွေတင်လာတဲ့ကားတွေကိုအကောက်ခွန်ဝန်ထမ်းတွေကတစည်းကိုကြက်ငွေ3သိန်းခွဲကနေ2သိန်းအထိယူပြီးတော့ခွင့်ပြုတာတွေရှိပါတယ် RFA ရေ။မူဆယ်ခရိုင်ရဲတပ်ဖွဲ့ဝင်တွေကလည်းတင်လာတဲ့ပစ္စည်းပေါ်ကိုမူတည်ပြီးတော့ကားတစည်းကိုကြက်3သိန်းခွဲဝန်းကျင်အဖွဲ2ဖွဲခွဲပြီးတော့တောင်းပါတယ်။ကားတွေတန်းစီပြီးဝင်ရတဲ့ဘက်မှာလည်းရင်ထင်းရဲတွေကကားတစည်းကိုကြက်3သိန်းခွဲလိုင်စင်မပါရင်4သိန်းတောင်းပါတယ်။ပြည်သူတွေခက်ခဲနေချိန်မှာအခုလိုတွေလုပ်နေတာကိုဟန်တာပေးဖို့တပ်ဆိုင်ရာတာဝန်ရှိသူတွေကိုအသိပေးတိုင်ကြားအပ်ပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုတခါတော့ရှမ်းပြည်နယ်မြောက်ပိုင်းသီဘောမြို့ကပေးစာကိုတင်ပြပါအောင်မယ်။ကျွန်တော်တို့သီဘောမှာ6လပိုင်း19ရက်နေ့ကလေးကလျှက်စစ်မီးပြတ်သွားတာပါ RFA ရေ။အင်တာနက်လိုင်းတွေကလည်းမီးပြတ်တဲ့နေ့ကစပြီးတော့ပြတ်သွားတာပါ။ဖုန်းလိုင်းဆိုရင်လည်းမိုင်းတဲတစ်မျိုးပဲရပါတယ်။နောက်ပြီးတော့ဖုန်းအားသွင်းဖို့ခက်တဲ့အတွက်အရေးပေါ်ဖုန်းဆက်ဖို့လိုရင်တောင်ဆက်သွယ်လို့မရတာမျိုးတွေရှိနေပါတယ်။ကျွန်တော်တို့အနေနဲ့လျှက်စစ်မီးပြန်ရဖို့လူအားလိုရင်လိုသလိုကူပေးချင်ပါတယ်။သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့လည်းမီးပဲတော့ပြန်ရမလဲဆိုတာနဲ့ပတ်သက်ပြီးတော့ရှင်းလင်းပြောပြစေချင်ပါတယ်ဆိုပြီးပြို့လာတာပါရှင်။နောက်တစ်ပတ်မှလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်
Radio Free.